ချင်းပြည်နယ်မင်းတပ်မြို့မှာဒီရက်ပိုင်းတွေဒီရက်ပိုင်းတိုက်ပွဲတွေအတွင်းစစ်ဆောင်တွေဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေရတယ်လို့ကြားပြည်နယ်ဒီမော့ဆိုမြို့ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့အစည်းတိုက်ပွဲဖြစ်နေတယ်လို့ဆိုပါတယ်လက်ရှိမှာစစ်တပ်ဘက်ကနေတပ်အင်အားတိုးချဲ့ပြီးတိုက်စစ်ဆင်နေတာကြောင့်မင်းတပ်နဲ့ဒီမော့ဆိုကာကွယ်ရေးတပ်တွေစုခွာနေရတယ်လို့ပြောပါတယ်ဒီအကြောင်း VOV သတင်းတော်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဘက်ကနေအင်အားနဲ့ထိုးစစ်ဆင်နေတာကြောင့်ချင်းပြည်နယ်မင်းတပ်မြို့နဲ့ကြားပြည်နယ်ဒီမော့ဆိုမြို့နယ်ကဒေသခံကာကွယ်ရေးဖွဲ့တွေတိုက်အင်အားနှောက်ဆုတ်နေရပြီးစစ်ကြောင်ရွာသားတွေကလည်းမူလစစ်ကြောင်နေရာကနေထပ်မံတင်းရှောင်နေရပါတယ်တနင်္ဂနွေနေ့ကနေအင်္ဂါနေ့ထိတိုက်ပွဲပြင်းထန်ခဲ့တဲ့ချင်းမြင့်နဲ့မင်းတပ်မြို့နယ်မှာဒီကနေ့မှာတိုက်ပွဲမရှိပေမဲ့မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုခုလိုပြောပါတယ
်ကျွန်တော်စစ်ကြောင်းတုံးကြောင်းနဲ့ထိုးစစ်နေတာကိုဒီနေ့ကစုပ်ပစ်လိုက်ပြီးအကုန်စုပ်ပစ်လိုက်ပြီးတော့တိုက်ပွဲမရှိတော့မနေ့ကတိုက်ပွဲထိတော့ကျွန်တော်တို့မနေ့စောစောလူတယောက်ကြတယ်တရားရတော့ဖျက်ရမှာဖြစ်ဒီကုပ်ဖို့အတွက်ကတော့ဒီဟာစိတ်တားတွေရှိတယ်အဲ့လိုမျိုးနေလည်းကုရတာပေါ့
မနေ့ကတပ်ဖြန့်တက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ကာကွယ်ရေးတပ်တို့ကြားမင်းတပ်မျိုးရဲ့အနောက်မြောက်ခြမ်းရှက်ရွာတိုက်ပွဲနဲ့ချောင်းစုံတိုက်ပွဲတွေမှာလက်နက်ကြီးကြီးကြောင့်မင်းတပ်ကာကွယ်ရေးတပ်ဘက်ကထိခိုက်မှုများတယ်လို့ဆိုပါတယ်မင်းတပ်မျိုးနယ်တွင်တိုက်ပွဲဖြစ်ပွားနေမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ကျွန်တော်မနေ့ကမင်းတပ်ရဲ့တယောက်ခွဲနဲ့အရှိမြောက်ဖက်မှာအခိဒိမှုတွေဖြစ်ပွားကြတာရှိတယ်အဲဒီမှာဖြစ်ပွားကြတဲ့အချိန်မှာတော့ကျွန်တော်ပြည်ဟာစစ်ပီတယောက်ကစုံပြီးတော့ဒါညာရစစ်ပီ၃လောက်တော့ကြီးပါတယ်အဲဆံဘက်ဘက်ကတော့သူမီးတနတလက်နဲ့ဖက်လုတ်ဘုံလက်ပြဘုံကြီးကြတာဖြစ်တယ်မရှိပါနဲ့
တိုက်ပွဲတွေကြောင့်ယာယီစစ်ဆောင်စခန်းကထောင်နဲ့ချီတဲ့စစ်ဆောင်ရွာသားတွေသူတို့နေထိုင်တဲ့နေရာကနေထပ်မံထွက်ပြေးနေရတယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ်
စစ်ဆောင်စခန်းကဒီမှာကားတော့တယ်လို့ထားက15ခုတော့ရှိတယ်စခန်း15ခုမှရှိတယ်လို့ကျွန်တော်ကြည့်ရတာပေါ့ကျွန်တော်တို့စစ်ဆောင်တခြားဖက်ချန်မှာပါသေးဘူးเนาะဒီဖက်ချန်ကူတဲ့ပဲ6000ရှိတယ်အဲ့ဒီ6000ညခုတော့လောလောဆယ်ထပ်ကြည့်ကြပြီပေါ့စစ်ဆောင်နေနေရာလုံချွေးနေရာတော့မရှိတော့ဘူးသောထဲတောင်ကျဲပြန်ကွဲပြန်ကျဲမှာပြည်ရတာပေါ့
တချိန်တည်းမှာကြားပြည်နယ်တိမောစုမြို့မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကနေ့မှာလဲပြစ်ခတ်မှုတွေဖြစ်ပွားနေတာပါလက်ရှိဒီမော့ဆိုဘက်စစ်ရေးချီနေကိုတော့ကရင်နီမြူရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကခုလိုပြောပါတယ
်ဒီမော့ဆိုဖက်တော့ဒီထံလို့ပြောရမှာပေါ့တော့ငါခါတော့သူတို့ကြော်လာပြီပေါ့လေသူတို့ထိုးစစ်စင်လာတော့တော့မနာဘူးပေါ့တရက်ခွဲပြီးတရက်ခွဲသူတို့တွေကထိုးစစ်စင်လာတယ်နှစ်ဖက်ချစ်ခတ်မှုချီတော့အခုခေတ်တော့စရင်တိကျမရသေးဘူးဗျကျွန်တော်လူတွေလည်းလက်ရှိလည်းအခွင့်အရေးဖြစ်နေကြတယ်လက်ရှိကစီကောက်စီကဒီတောင်ငူလမ်းကြောင်းနဲ့သူတို့ဟိုစားစစ်ကူတွေပို့နေတဲ့ပုံမှာတော့သူတို့တက်လို့ရှာတဲ့ပုံမူတည်ပြီးကျွန်တော်ဤအနေရှိပြီးမှပြောင်းတော့ကစားနေရလို့ဒီ
တိုက်ပွဲဖြစ်စဉ်တွင်တောင်းနဲ့ချီတဲ့တင်မောစုစစ်ဆောင်ရွာသားတွေဟာဘေးလွတ်ရာကိုသိမ်းရှောင်နေရတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေသူတို့ကပြောပါတယ်
စစ်ဆောင်နေကတော့ချီမီကပူဆိုးတာကအခုလောလောဆယ်တော့စစ်ဆောင်နေပူတိုးလာတာပေါ့နော်ဒီတဲ့ရွာတွေကလည်းတခြားနေရာလည်းတွားကြတယ်တွားတဲ့နေရာလည်းမရှိတော့ဘူးလေတရားဝင်စစ်ဆောင်စခန်းဆိုရင်တော့မတက်မတ်ပြီးသေးဘူးအခုအရှာကြီးပဲရှိသေးတယ်ဒါကြောင့်မလို့ဆိုရင်လည်းချိန်နေလည်းရှိသေးတာပေါ့
တီမော့ဆူမြို့နယ်ကရွာအလုံးနီးပါစစ်ဘေးသိမ်းရှောင်နေရပြီးတချို့စစ်ဆောင်တွေကတောတောင်ထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့ဆိုပါတယ်လက်ရှိတိုင်းရင်းသားပြည်နယ်ထဲမှာချင်းမြင့်နယ်မင်းတပ်ထန်တလန်ဟာကားမြို့နယ်ကြရပြည်နယ်ဘက်မှာတော့တီမော့ဆူမြို့နယ်လွန်ကော်မြို့နယ်တို့အပြင်ရှမ်းမြည်နယ်တောင်ပိုင်းမိုးပြဲတို့မှာဒေသခံကာကွယ်ရေးဖွဲ့တွေကနေရရလက်လက်နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
မင်းတပ်နဲ့ဒီမော့ဆူဘက်ကအခြေအနေတွေကိုနိုင်ကုန်းရင်တင်ပြပို့ခဲ့တာပါ